လူမြင့်ဝင်းကပြောင်းနေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုရင်တန်းရွှေသမီးမင်္ဂလာဆောင်ကိုရိုက်ကူးထားတဲ့စိန်စီသောညဗီဒီယိုမျိုးမဟုတ်ပဲထိုက်စစ်ကောင်းဆောင်ကတော့စိန့်ဗလန်တိုင်းချစ်သူများနေ့မှာ Diamond Heart စိန်စီတဲ့အသေးနှလုံးပေါက်တခြင်း YouTube မှာတင်တာတခြင်းမကြိုက်သူက2000ခွဲအပြုသဘောနဲ့ကြိုက်သူက1000ရှိသွားပါတယ်ဒါဟာမြန်မာစံတော်ချိန် February 15ရက်မနေ့3နာရီကရရှိတဲ့စာရင်းပဲဖြစ်ပါတယ်ဒီတချင်းဟာသူဆောင်ပြီး2014ဆစ်အနာသိန်းကလေးကတရေးဆရာလှုပ်လာတဲ့ဝန်ကြီးချုပ်ပရာယုတ်ချံဝူချာရဲ့ဇဒုထမြောက်တေးဖြစ်ပြီးသူ့နိုင်ငံကိုစိန့်ဗလန်တိုင်းစ်နေ့လက်ဆောင်ပါတယ်လို့တချို့ကယူဆပါတယ်။ဒါပေမဲ့တပ်ပြောခွင့်ရသူနားလည်ပုံကတစ်မျိုးဖြစ်ပါတယ်။ပြီးခဲ့တဲ့ပေါ့ကြာနီကစပြီးအစိုးရပိုင်ရေဒီယိုကနေစစ်တပ်အရာရှိတယောက်ကတီဆိုတဲ့ဒီစင်စီတဲ့အသေးနှလုံးတေးဟာနိုင်ငံကောင်းကျိုးတယ်ပိုးသူတွေကိုစစ်တပ်ကြီးကအားပေးပံ့ပိုးခြင်းလို့ရစ်ဆက်တယ်လို့သဘောရတဲ့အကြောင်းစစ်တပ်ပြောခွင့်ရသူတယောက်ကပြောတာပါတေးစာသားမှမင်းအသေးနှလုံးကိုစိန်စစ်တလုံးဖဏီးအစင်ဒီနေ့မှဘေးချင်းအတူရှင်တားစီခက်ခဲဆိုတာဘာမှမဟုတ်တည်ပင်လို့တီဖွဲ့ထားတာဟာစိန့်ဗလန်တိုင်းစ်ချစ်သူများနေ့နဲ့သက်ဆိုင်နေတယ်လို့ဖြစ်နေတာပါTwitter ကနေဒီစာသားကိုရည်ညွှန်းပြီးစိန့်အစ်စ်နှလုံးသားနဲ့လူတွေဟာတနေ့ပြီးတနေ့လေမနေဘူးလို့ထိုင်းပြည်သူတယောက်ကတုံ့ပြန်ပါတယ်။နောက်ထိုင်းနိုင်ငံကပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့ရင်လတ်ရှင်နဝတ်ကိုရည်ရွယ်ပြီးစိန့်အစ်စ်နှလုံးသားရှင်ဟာမိမတယောက်စီကအာဏာမသိမ်းဘူးလို့တဆက်ထည့်ရေးပါတယ်။ရင်လတ်ရှင်နဝတ်ကိုရာထူးကဖြုတ်ချပြီးတဲ့နောက်88အာဏာသိမ်းမြန်မာစစ်ကောင်းဆောင်နေရေဒီယိုနဲ့ရုပ်မြင်သံကြားကနေစစ်ချီတခြင်းတွေမပြတ်ထုတ်လွှင့်တယ်လို့ပရာယုချံအိုချာရေးဆက်တဲ့ပွဲဦးထက် Return Happiness to Thailand ဆိုတဲ့ထိုင်းနိုင်ငံအတွက်ပျော်ရွှင်ခြင်းပြန်လာပြီဆိုတဲ့သတင်းကိုထိုင်းတာလွင့်ဌာနတွေကနိုင်မပြထုတ်လွှင့်ခဲ့ပူပါတယ်။သူပျော်ရွှင်ခြင်းကသတင်းထဲမှာပဲရှိပြီးထိုင်းပြည်သူတွေကိုပျော်ရွှင်ရအောင်တကယ်ဟာတရရှင်စေးတိုက်ကြွေးသူကတော့ထိုင်း Mr. Beamer ဖြစ်ပါတယ်။အနည်းရောက် necktie ကိုလည်းမစီးအညွှန်းရောက် blazer ကုတ်ကိုဝတ် briefcase ရုံသုံးလက်ဆွဲသစ်တာဆွဲတယ်ဒီပဲဝက်ဝင်ရုပ်ကင်တဲ့သူဟာထိုင်းမစ္စတာဘီမဲဖြစ်ပါတယ်။မွန်ဂိုပရီချာဂျန်ဟာဖူကက်ကျွန်းကကွန်ပျူတာနည်းပညာရှင်တူဖြစ်ပေမဲ့ပေါ်ဖက်ဆန်ရဆရာဝန်ဇာကနာလို့သူတက်မြောက်သင်ကြားတဲ့ပညာထက်ပါရမီထက်သန်တဲ့ဟာသပညာရှင်ဘဝလုံးလုံးကူပြောင်းသွားသူလည်းဖြစ်ပါတယ်။ဒရီတင်ကဟာသပညာရှင်မစ္စတာဘီသရုပ်ဆောင်တယ်လို့2016မှာ Thailand's Got Talent TV တိုက်ပါရမီရှင်ကနာကနေလူသိများလာသူလည်းဖြစ်ပါတယ်။သူဆက်ကြောတက်ဘဝကလေးကဗြိတိန်ကမစ္စတာဘရင်းပရိသတ်ဖြစ်ပြီးမှန်နေကြည့်လို့မစ္စတာဘရင်းလို့တို့လိုမျက်နှာကိုတွန့်နေလိုက်မျက်လုံးမျက်ခုံးပင်းလိုက်ချလိုက်ကိုလက်အမူအရာလဲတထရာလေးကြောင်နာယီပေါင်းများစွာအချိန်ပေးပြီးလေ့ကျင့်လာသူလည်းဖြစ်ပါတယ်မစ္စတာဘရင်းကစကားမပြောဘဲမျက်နှာဟန်ပန်ကိုအမူအရာနဲ့ဟာတာလွတ်တာအတော့ကိုခက်တာမို့လေ့ကျင့်ရတာလဲခက်ရခက်စစ်ပါပဲလို့သူကပြောပါတယ်ထိုင်းမစ္စတာဘရင်းရဲ့ YouTube ဟာတဆင့်စကားတဆင့်နားနဲ့အချိန်ပေါင်း9000ကျော်လူကြည့်များပြီးနေချင်းညချင်းနာမည်ကြီးသွားသူလည်းဖြစ်ပါတယ်လောလောလလသတင်းတွေမှာတော့ထိုင်းနိုင်ငံမှာလူတကာကိုရည်စည်တတ်တဲ့ဟာသပညာရှင်တစ်ယောက်နဲ့တေးရီအမှုပညာရှင်တစ်ယောက်ပေါ်ထွန်းလာတွေ့ရပါတယ်နှလုံးသားကိုစိန်စီခိုင်းမိမဲ့ရွေးကောက်ပွဲလုပ်မယ်နဲ့အချိန်တွေရှွတ်ရွှေနေတဲ့စစ်တပ်ကြောထောက်နတ်ခံထိုင်းဝန်ကြီးချုပ်ဟာပေါ့တေးရီဆရာတူလည်းဖြစ်နေပြန်ပါတယ်ရှင်